ကချင်ပြည်နယ်မှာဒီအပိုင်းတွေအတွင်းဒီလိုမျိုးတကြော့ပြန်စီးရဲတင်းမာမှုတွေဖြစ်လာနေတဲ့အတွက်ထောင်ချီတဲ့ကချင်ပြည်သူတွေဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးတော့စစ်ပြေးဒုက္ခသည်တွေအတွက်အရေးပေါ်စားနပ်ရိက္ခာနဲ့ဆေးဝါးတွေအရေးတကြီးလိုအပ်နေတယ်လို့ဒုက္ခသည်အရေးကူညီပေးနေတဲ့ကချင်အရေးလှုပ်ရှားသူတွေကပြောပါတယ်ကုလသမဂ္ဂအပါအဝင်အလှရှင်တွေကတွားရောက်ကူညီဖို့လှုံ့ဆော်နေပေမဲ့ရင်းဆိုင်တိုက်ပွဲတွေကြောင့်နေမြေမလုံခြုံတဲ့အတွက်ပို့ဖို့လည်းအခက်အခဲဖြစ်နေတယ်လို့ကချင်ပြည်နယ်အတွင်းကစစ်ပြေးဒုက္ခသည်တွေအတွက်ကူညီပေးနေတဲ့ကချင်အမျိုးသားအစည်းအရုံးရဲ့တွဲဖက်နိုင်ငံသားရေးတာဝန်ခံမက်ခိုင်ထန်က VOA မြန်မာပိုင်းကိုပြောပါရယ်မက်ခိုင်ထန်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ပါရှင်
တိုင်းပြည်လုံးတိုင်းတာနဲ့ညီညာရေးဖော်ဆောင်နိုင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားအပြစ်ခက်ရက်စဲရေးကျိုးပန်းနေကြမှာပဲအခုရက်ပိုင်းအတွင်းကချင်ပြည်နယ်ထဲမှာတကြောပြန်တိုက်ပွဲတွေဖြစ်ပြီးစစ်ရေးတင်းမာလာနေတာဖြစ်ပါတယ်ကချင်လူမျိုးရေးတပ် KIA နဲ့အစိုးရစစ်တပ်ကြားဗမော် KIA နဲ့မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့ကချင်ရွာသားတချို့ကိုဖမ်းဆီးမှုတွေလုပ်တဲ့အတွက်ထောင်ချီတဲ့ကချင်ပြည်သူတွေဟာအိုးအိမ်စွန့်ခွာပြီးထွက်ပြေးခဲ့ရပါတယ်ဒီလိုမျိုးထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်ချက်ချင်းအကူအညီတွေတွားပြီးတော့ပေးနိုင်မှုနှစ်ဖက်စလုံးကလမ်းကြောင်းတွေဖွင့်ပေးဖို့အရေးကိုလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်အရှုပ်និကံကတောင်းဆိုခဲ့ပါတယ်။ကချင်စစ်ပြေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့တောက်သုံးရည်အခြေခံဆေးဝါးနဲ့လူသုံးပစ္စည်းတွေအရေးတကြီးလိုအပ်နေပါတယ်လို့ကချင်မျိုးသားအစည်းအရုံးကမက်ခိုင်ထန်ကပြောပါတယ်
။ကုလလုံးဆိုင်ကဘာအဓိကလို့လဲဆိုတော့မကျမ်းမာတဲ့လူတွေများလာတယ်ပေါ့နော်အဟာရချို့တက်မှုတွေများလာတဲ့ခါကျတော့ကျမတို့ကအဲ့ဒီဆေးဝါးကအရေးတကြီးလို့အပ်တယ်။နောက်ပြီးလို့ရှိရင်ဒီမိခင်နေတဲ့ကလေးတွေရဲ့အဟာရချို့တက်မှုကအင်မတန်မှဟိုစိုးရိမ်ကြအခြေအနေရှိတယ်။အဲ့ဒါအတွက်ပေါ့နော်ကျမတို့အခုကြီးပေးစီချင်တယ်။အခုဆောင်းတွင်းကဝင်လာပြီဆိုတော့အေးဒဏ်ခံနိုင်ဖို့အတွက်ပေါ့နော်အစားအသောက်ကလည်းတည်တည်ချာမပြည့်စုံဘူးဆိုတော့အစားအသောက်အနွေးဒီဟာတွေကအင်တာနက်အရေးကြီးရယ်အခုလုံးလုံးစေတကယ်ဒါတွေကအရေးကြီးတယ်ပေါ့နော်ဒီသုံးပုံတစ်ပုံကြော်ကြော်ကကလေးတွေဖြစ်တယ်ပေါ့နော်ဒီစနေနေ့အောက်ကလေးတွေဖြစ်တယ်ဒီကလေးတွေပညာရေးကိုကျွန်တော်ကတကယ်ပဲစိုးရိမ်မှုရှိတယ်ပေါ့နော်သူတို့တွေကိုဘယ်လိုနည်းနဲ့ဖြစ်ဖြစ်ကျွန်တော်တို့ပညာဟိုကိုသင်ပေးရမလဲဆိုတာကျွန်တော်တို့အမြင်နဲ့ဟိုဟိုမီလန်းရှာတယ်ကုညီဖို့လည်းလုပ်နေဆိုတော့နိုင်ငံတကာကဒီကုညီတွေကိုပေးနိုင်မယ်ဆိုလို့ရှိရင်တော့ဟိုကျွန်မတို့နည်းနဲ့ကတော့တကယ်ပဲဟိုဝမ်းသာတယ်ပေါ့နော်အဲဒါကြောင့်မို့ဒီဟာလေးတွေကိုဒီစာစင်စားပြီးမှကူညီပေးကြပါလို့ကျွန်မမေတ္တာရခံချင်ပါတယ
်ကချင်လူမျိုးရေးအဖွဲ့ KIO နဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအကြားကချင်ပြည်နယ်တွင်းတိုက်ပွဲအရှိန်လျှော့ချရေးနဲ့နယ်မြေတပ်မတ်ရေးမြစ်ကြီးနားတွင်းစုံဘွဲကနေသဘောတူညီချက်တွေချမှတ်ထားချိန်မှာပဲနှစ်ဖက်ရင်ဆိုင်တိုက်ပွဲပြန်ဖြစ်တာဖြစ်တဲ့အတွက်မြန်မာအစိုးရရော KIO အနေနဲ့ပါခရီးတီးကြပါလို့ကချင်အရေးလှုပ်ရှားသူမက်ခိုင်ထန်ကတိုက်တွန်းပြောဆိုလိုက်ပါတယ်
ငင်းချင်ရတကယ်လို့ချင်နေဆိုရှင်ဂတိတီပါဆိုတဲ့စကားကိုတော့ကျွန်မပြောချင်ပါတယ်။နောက်ပြီးတော့မှတရားမျှတမှုရှိဖို့အတွက်ပေါ့နော်။ဒီစာခရိုင်ကိုကြတော့ကျွန်မတို့အချင်းလူမျိုးတွေကိုတခြားလုံးဦးစီးဦးဆောင်ပြုခဲ့တယ်ပေါ့နော်။အထူးသဖြင့်ဒီဒုက္ခသည်တွေနဲ့ဒီစီအေးချင်းနေအားလုံးကိုသူကဂိုင်းတက်ချီရှင်းနေရတယ်ပေါ့နော်။အဲ့တော့သူတို့တွေကိုလည်းကျွန်မတို့ကတော့I'm sure one ကျမတို့ကချင်တမျိုးသားလုံးသူတို့နောက်မှာရှိတယ်ဆိုအောင်ကျမတို့က message ပေးချင်ပါတယ်လို့
အခုလိုမျိုးကချင်ပြည်နယ်အတွင်းနှစ်နဲ့ချီပြီးတိုက်ပွဲတွေဖြစ်ပြီးတော့မငြင်းငန်းနိုင်သေးတဲ့အခြေအနေကြောင့်စစ်မှန်တဲ့ငြင်းညာရေးဖော်ဆောင်နိုင်မှုအကူအညီပေးဖို့ကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကိုကချင်အရေးလှုပ်ရှားသူတွေကမေတ္တာရက်ခံတောင်းဆိုခဲ့ပါတယ်လို့လည်းမက်ခိုင်ထန်ကပြောပါတယ
်ကျမတို့ကချင်အမျိုးသားတွေကနေဒီမှာသူ့ကိုဒီကချင်အရေးမှာဟိုပါဝင်ပေးဖို့တို့ကျမတို့အစားနှစ်ဆောင်ပို့တယ်နောက်ပြီးလို့ရှိရင်ဒီကချင် Peace Center ကနေဒီမှာလည်းကချင် peace network ကနေဒီမှာလည်း consensus ကြီးကိုတွေးဖို့အတွက်ကျမတို့ခွင့်တောင်းတယ်အဲဟာကိုလည်းအခုချိန်ထိပေါ့နော်ကျမတို့ဟိုစကူလဲဆာမပြန်လာဘူးဒီကချင် peace network နဲ့လည်းသူကဟိုအခုချိန်ထိအတွေ့မခံဘူးတကယ်လို့ဒါသူကကျမတို့ကိုတကယ်ပဲပါဝင်စီချင်တယ်ဆိုလို့ရှိရင်ကျမတို့ခေါ်ဖိတ်တာတော့မလို့ဘူးပေါ့နော်ဒီဟာကတိုင်းပြည်ကိုချစ်တယ်တိုင်းပြည်ရဲ့အရေးဖြစ်တယ်လို့သူတကယ်ပဲခံယူတယ်ဒီအရေးကအရေးကြီးတယ်တိုင်းသားတွေနဲ့ပတ်သက်တဲ့အရေးကကြီးတယ်လို့ပြောလို့ရှိရင်ဘသူရဲ့ဟိုမေတ္တာရက်ခံချက်မှာပါဝင်စရာမလိုဘူးပါဝင်ဖို့အတွက်ကဟိုအမြင်နဲ့ဟိုတကားပွင့်နေတယ်လို့ကျွန်တော်မြင်တယ်အဲ့တော့ဖိတ်ခေါ်မှလာမယ်ဆိုလို့ရှိရင်ဒေါ်အောင်ဆန်းစုကြည်ကသူ့ကိုသူဧည့်သည်လို့သဘောထားနေတာလားလို့ကျွန်မအမေကပြန်ထုတ်ချင်တယ်ပေါ့နော်ဟိုကျွန်တော်တို့ပြည်မျိုးသားတွေနဲ့ပတ်သက်ပြီးတော့မှဘာမှသူပြောဘူးဆိုတော့ကျွန်တော်တို့အတွက်ကအခုလိုမျိုးစင်ကဲစင်ကဲဟို ဝန်းနေစရာတွေကြုံရတယ်ပေါ့နော်
ပြီးခဲ့တဲ့အောက်တိုဘာလ22ရက်အင်္ဂါနေ့ကနေစလို့ဗမော့ခရိုင်မန်စီမြို့နယ်မုံထိန်ပါရွာကိုအစိုးရတပ်တွေကဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပြီး KIA နဲ့အစိုးရတပ်ကြားရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ရတာပါဒေသခံပြည်သူတို့အဖမ်းဆီးထိန်းသိမ်းခံနေရတယ်လို့ဒုက္ခသည်တွေအတွက်လုံခြုံရေးကလည်းစိုးရိမ်နေရဆဲဖြစ်ပါတယ်ဒါကြောင့်ပြည်ထောင်စုရအပါအဝင်အမေရိကန်စုရနဲ့အနောက်နိုင်ငံကနိုင်ငံအကြီးအကဲတွေကိုမြန်မာနိုင်ငံတွင်းစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးမှာပွင့်လင်းမြင်သာမှုရှိဖို့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြည့်ခတ်ရက်စဲဖို့မြမအစိုးရအပေါ်ဖိအားပေးဖို့ကိုလည်းကချင်ရေးလှူရှားသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်